ဟာမတ်စ်တို့ဖန်ထားတဲ့ဒဇာဂန်နေတဲ့ကအစ္စရေးအမျိုးသမီး2ဦးဂျာဇာပြည်နယ်နေလည်ပန်းကပြန်လည်လွတ်မြောက်လာပြီးနောက်ထပ်ဒဇာဂန်6ဦးလည်းလွတ်လာတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။လက်ရှိနှစ်ဖက်အပြစ်ခတ်ရစဲရေးရယူထားတဲ့ရပိုင်းအတွင်းဟာမတ်စ်တို့ကတရက်ကိုအစ္စရေးနိုင်ငံသား10ဦးထက်မနည်းပြန်လွတ်ပေးနေပါတယ်။အပြန်လာအဖြစ်တော့အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား30ထက်မနည်းပြန်လွတ်ပေးခဲ့ပါတယ်။အခုလိုအကျဉ်းသားတွေနဲ့တရားခံတွေပြန်လွှတ်ပေးရေးအတွက်ခုနှစ်ရက်မြောက်အပြစ်ခတ်ရစေးရဖို့နှစ်ဖက်အကြားမှာနောက်ဆုံးအချိန်ထိညှိနှိုင်းဆောင်ရွက်ခဲ့ရတာပါ။ဖမ်းဆီးထားသူတွေပြန်လွှတ်ပေးရေးညှိနှိုင်းဆောင်ရွက်မှုတွေကြိုးပမ်းနေတာနဲ့အမျှအပြစ်ခတ်ရစေးရေးဆက်ရှိနေအောင်မှာဖြစ်တယ်လို့ Israel စစ်တပ်ကလူမှုကွန်ရက်မှာ Hebrew ဘာသာနဲ့သတင်းထုတ်ပြန်ပါတယ်။ချောရဲမြောက်အပြစ်ခတ်ရစေးရေးအဆုံးမသတ်ခင်လေး15မိနစ်မှာဒီထုတ်ပြန်ချက်ထွက်ပေါ်လာတာပါ။အခုအချိန်ဒီဆိုရင်ဟာမတ်စ်ဘက်ကဖန်ထားတဲ့အမျိုးသမီးနဲ့ကလင်းငယ်အများစုပြန်လွတ်လာခဲ့ပါပြီ။နောက်တစ်ဆင့်ဖြစ်တဲ့ဟာမတ်စ်ဘက်ကဖန်ထားတဲ့အစ္စရေးအမျိုးသားစစ်သားတွေနဲ့အရသားတွေပြန်လွတ်ဖို့အစ္စရေးကလည်းဖန်ထားတဲ့ပါလက်စတိုင်းတိုက်ခိုက်ရေးသမားတွေကိုပြန်လွတ်ဖို့ညှိနှိုင်းမှုတွေကတော့ပိုပြီးတော့ခက်ခဲလာမဲ့သဘောရှိနေပါလေ။အခုလိုအကျဉ်းသားအပြန်လန်လွတ်ဖို့နဲ့ဂါဇာကိုလွတ်သားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ညှိနှိုင်းရေးမှာကာတာနဲ့အီဂျစ်နိုင်ငံတို့ကအဓိကအခန်းကဏ္ဍကနေပါဝင်နေကြပါတယ်။6ရက်တာအပြစ်ခတ်ရစဲရေးကာလအတွင်းမှာဟာမတ်စ်တို့ဘက်ကဒဇဂန်68ဦးလွှတ်ပေးခဲ့ပြီးအဲ့ဒီထဲက80ကတော့အစ္စရေးအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အပြန်လာအဖြစ်လွတ်လာတဲ့ဒဇဂန်2ဦးချင်းစီအတွက်အစ္စရေးဘက်ကပါလက်စတိုင်းအမျိုးသမီးနဲ့10ကျော်သက်3ဦးစီပြန်လွှတ်ပေးနေပါတယ်ခင်ဗျာ။